ဒီမနက်ကမှာ H1N1 မျိုးစားတုတ်ခွေးယောဂါပိုးကြောင့်ဒီဆုံးသူဥယေ9ဦးထိရှိနေပြီဖြစ်ပြီးတော့ယောဂါပိုးတွေ့ရှိထားသူ10ဦးရှိနေကြောင်းဆက်မိုင်းနဲ့အာသာဝန်ကြီးဌာနကပြုလုပ်တဲ့ဒီနေ့သတင်းစာရှင်းလင်းပွဲမှာကြေညာခဲ့ပါတယ်ဒီဆုံးသူတွေယောဂါပိုးရှိသူတွေရဲ့အတိုင်းအဝိုင်းပတ်ဝန်းကျင်တွေကိုလည်းဆက်မိုင်းဥတီဌာနကစောင့်ကြည့်နေပြီးတော့ကြိုတင်ကာကွယ်မှုတွေလုပ်နေတယ်လို့လည်းတာဝန်ရှိသူတူကဗီဒီယိုကိုပြောပါတယ်အပြည့်စုံကိုတော့ကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံလုံးအတိုင်းအတာနဲ့ရန်ကုန်တိုင်းနဲ့စကိုင်းတိုင်းတို့မှာ AH1N1 PDM09 အမျိုးအစားရာသီတခွေးရောဂါကြောင့်တည်ဆုံးသူလူနာပေါင်း9ဦးရှိပြီးရောဂါပိုးတွေ့ရှိသူ14ဦးရှိတာကြောင့်ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့ကျန်းမာရေးနဲ့အာဂဒဝီဌာနကသတင်းစာရှင်းလင်းပွဲမှာကုသရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတီယာလကအခုလိုပြောပါတယ
် H1N1 PDM09 ကျိုးတဲ့လူနာကျွန်တော်14ဦးရှိပြီဖြစ်ပါတယ်အဲ့ဒီနဲ့ဇွန်လအတွင်းမှာဖြစ်ပွားသူဒီမှာတော့ဆက်ရဖို့ပေါ့အဲ့မှာရန်ကုန်တိုင်းဒေသကြီးကဒီဦးတည်ဆုံးပြီးတော့စကိုင်းတိုင်းဒေသကြီးရဲ့တူပေါ့ဒါစုစုပေါင်း9ဦးတည်ဆုံးခဲ့ပါတယ်ဒါအခုချိန်ဖြစ်ပါတယ်ဒီမှာ
လက်ရှိမှာတည်ဆုံးသွားတဲ့လူနာတွေနဲ့ယောဂပိုးတွေ့ရှိထားသူတွေရဲ့အင်သားတွေပတ်ဝန်းကျင်တွေကိုကျန်းမာရေးဝန်ထမ်းတွေကနေရာစောင့်ကြည့်တာတွေနဲ့ချိုးတင်ကာကွယ်ရေးတွေပြုလုပ်ပေးနေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနအသိပညာမြင့်တင်ရေးဦးစီးဌာနကကျောင်းကျရင်မူဒေါက်တာ WA ကအခုလိုပြောပါတယ်
ဒီကစာဗလန့်ဆိုတာကျမတို့ရှင်ရဲကျမရုံဝင်နေနေတာတိတ်ဆုံးသူကြီးနေထိုင်တဲ့အိမ်နဲ့တောင်းဝန်းကျင်မှာဒီရာသီတခုလက်ခံတာရှိနေရှိအောင်ကြံနေတာနောက်ရှိလို့ရှင်ကျမတို့အဲ့ဒါကိုသင်ယူရယ်သင်ယူပြီးလို့ရှင်ကျင်းထွန်လက္ခဏာတွေတွေ့ရဆိုလို့ရှင်တက္ကသိုလ်ကပြည်အောင်ရှင်းနေလို့အချင်းကြီးပြောကြားဖို့လို့တက်ကိုလောက်တာလေ
စကိုင်းတိုင်းရှမ်းပြည်နယ်မြောက်ပိုင်းဒီပြည်တော်နဲ့ရန်ကုန်တိုင်းတွေမှာယောဂပိုးတွေ့ထားရပြီးရန်ကုန်တိုင်းအတွင်းမှာအဖြစ်များနေတယ်လို့လဲကျမကြီးဦးစီးဌာနကအတိပေးထားပါတယ်အခုလိုရာသီမျိုးမှာအေးမီတုတ်ကွေးဖြစ်တဲ့သူတွေအနေနဲ့လိုင်းနာဆောင်ရွက်ဖို့ကိုလည်းပြည်သူ့ကျမကြီးဦးစီးဌာနအသိပညာနှစ်တည်ဦးစီးဌာနကအခုလိုအတိပေးထားပါတယ
်သူယောဂါပိုးကတက်ရှူလမ်းကြောင်းကနေပြီးတော့တဆင့်ကူတာတက်ရှူလမ်းကြောင်းကနေတဆင့်ကူလို့ရှင်ဘယ်လိုထွက်မလဲဆိုနှာချေလိုက်ရင်ဆောင်းဆိုးလိုက်လို့ရှင်ဒီယောဂါပိုးတွေကလေရဲကိုထွက်သွားတယ်ထွက်သွားပြီးတော့နောက်တစ်ယောက်ကိုပြန်ပြီးကူတယ်အဲ့တော့နှာချေတဲ့ဆောင်းဆိုးတဲ့လူကကိုယ့်အသားကိုအုပ်ထားဖို့လိုသလိုကိုယ်ဘေးမှာလာပြီးတော့နှာချေမယ်ဆောင်းဆိုးမယ်ဆိုလို့ရှင်လေကိုယ့်ရဲ့နှာခေါင်းနဲ့ပါးစပ်ကိုတိတိကျကျအုပ်ထားဖို့လိုလို့ပါတယ်။နောက်ပြီးတော့ဒါတွေကလက်စကားမှာဆိုလို့ရှင်လေနှာချေလိုက်တယ်ပေါ့နော်ပြန်သွားတယ်။တနေရာမှာသွားပြီးကင်လိုက်နေတယ်ဒီလက်ကနေပြီးတော့ယောဂါကိုကူးနိုင်တယ်။ဒါကြောင့်မို့လို့လက်ကိုလည်းဒီဆက်ကြရင်လည်းတည်ဖို့လိုလို့ပါတယ်
။ယောဂါပိုးကာကွယ်ဆေးထိုးမဲ့သူတွေအနေနဲ့အရင်ဆုံးဆရာဝန်နဲ့တိုင်နေပြီးမှသာထိုးဖို့ကိုလည်းကျမ၏ဦးစီးဌာနကတိုက်တွန်းထားပါတယ်။ H1N1 ယောဂပိုးနဲ့ပတ်သက်ပြီးဖြစ်လေရှိတဲ့လက္ခဏာတွေကိုကူးစက်ယောဂတိုက်ချေရေးဌာနကကြိုးစားရင်းမှုဒေါက်တာထွန်းနေကအခုလိုပြောပါတယ်
။ကိုကနေထိုင်မကောင်းဆိုရင်တော့လူအများကြီးတဲ့နေရာကိုသွားတာကိုတန်းနေဆိုရှောင်ကျင်ဖို့ကိစ္စ။ဒါလေးတွေကိုလုပ်ပြီးလို့ပြောပါတယ်။ဒီဟာကတော့ကျွန်တော်တောက်လျှောက်တောင်းကျဲကြည့်ရှုတဲ့ယောဂဖြစ်ပါတယ်။နောက်တစ်ခုကတော့ဒါဒီစီစဉ်တဲ့ဖလူကိုခေါ်ရရပြီးတုတ်ပေးပါ။ကျွန်တော်တို့ကဒီကိုဒီပုံမှန်လေးကိုတင်ပါပဲဖြစ်နေတာဆိုတော့ဒီတမျိုးရမဟုတ်ပါဘူးတကယ်ဆိုရင်တော့သုဘေယောဂဖြစ်စေတဲ့တခြားယောဂဘူးမျိုးစားလည်းရှိပါတယ်ဒါပဲ H1N1 ပါ H3N2 ဆိုတာလည်းရှိပါတယ် B မျိုးဆိုတာလည်းရှိပါတယ်ဒါတွေကတော့ဒီမှာပဲထုတ်ပေးနေတယ်ပြည့်ပြီးတော့ဖြစ်သွားနေတာပါကျွန်တော်စမ်းသပ်စီရင်ပါလေဒီတမျိုးရမှာပါကျွန်တော်လည်းကျွန်တော်တို့ပြင်တာလည်းရှိပါတယ်
ကျမ၏ဦးစီးဌာနကတော့ပြည်သူလူထုရဲ့အနေနဲ့ယောဂနဲ့ပတ်သက်ပြီးစိုးရိမ်တိမဖြစ်ဖို့နဲ့အသက်အရွယ်ကြီးသူတွေကလေးသူငယ်တွေနဲ့ယောဂဘူးအခက်ရှိသူတွေဒါပိုးတိထားဖို့အတိပေးထားတာပါတကွေးယောဂဖြစ်ပွားနေတယ်လို့တန်လျာရှိရင်ပြည်သူတွေအနေနဲ့ချက်ချင်းပြည်သူစေယုံတွေစီကိုအမြန်ဆုံးကုသမှုလာရောက်ခံယူကြဖို့ကိုလည်းပြည်သူလူထုကိုတိုက်တွန်းထားပါတယ်လက်ရှိအပြင်တော့ကျမရေးဝန်ကြီးဌာနတနင်္ဂနွေလုံးအနေနဲ့ H1N1 တကွေးယောဂကုသမှုကာကွယ်ရေးပညာပေးလုပ်ငန်းတွေလှုပ်ဆောင်နေပါတယ်အများပြည်သူလှုပ်ရှားသွားလာနေတဲ့လူနေထူးထပ်တဲ့နေရာတွေမှာ H1N1 တကွေးယောဂပညာပေးလုပ်ငန်းတွေလုပ်နေတယ်လို့စေယုံတွေကလည်းအေ H1N1 ယောဂပိုးကုသဖို့ကျမ၏အထောက်အကူပစ္စည်းတွေကိုကူညီထောက်ပံ့ပေးနေတယ်လို့ကျမ၏တာဝန်ရှိသူတွေကပြောပါတယ်။ယောဂပိုးဟာအသက်ရှူလမ်းကြောင်းကနေတစဉ်လူလူချင်းကူးစက်တာမို့နယ်စပ်အဝင်အထွက်တွေအထူးသဖြင့်လေစိတ်တွေမှာအပူချိန်တိုင်းကျင်းရတွေနဲ့စစ်စစ်မှုတွေပြုလုပ်နေတယ်လို့လည်းကျမ၏ဦးစီးဌာနကပြောပါတယ်ခင်ဗျာ။